ကမ္ဘာကျော်အနုပညာရှင်လီယိုနာရိုဒာဗင်ချီကွယ်လွန်ခဲ့တဲ့နှစ်ပေါင်း900ပြည့်ထိမ့်မှတ်ခန္ဓာတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့တုန်းကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာရိုဒာဗင်ချီရဲ့အုတ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတာရီလာကတောက်ပြောက်ပြီးတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြင်သစ်နိုင်ငံလောတောင်ကြားမှာဒာဗင်ချီရဲ့အုတ်ဂူရှိတာပါ။အဲ့ဒီဒေသကဒာဗင်ချီမကွယ်လွန်မီ၃နှစ်နေသွားခဲ့တဲ့ကလော့စ်လူစေအင်ဂျီစီကိုလည်းတမနာနှုတ်တော်ရောက်ခဲ့ကြပါလေ။အီတလီနဲ့ပြင်သစ်နိုင်ငံကြားဒာဗင်ချီရဲ့အနုပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြခင်လပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါ။ဒီနေ့ကုန်ပိုင်းမှာပြင်သစ်ကအထင်ကြီးလူ့ဖျားတိုင်းမှာဒာဗင်ချီရဲ့လက်ရာတွေပြပွဲလုပ်ဖို့အီတလီကနေငှားရတဲ့ကိစ္စတွေတော့မပြေလည်ဖြစ်ခဲ့တာပါ။အခုခီးစင်ကြောင့်ပြည်ထောင်မှုတွေရှိလာလိမ့်မယ်လို့ဆိုပါရစေ။